ထိုင်းနိုင်ငံဆောင်ကလာပြည်နယ်ဟတ်ဒီယာမြို့နယ်မှာဇွန်လ၁ရက်နေ့ကထိုင်းနိုင်ငံသားတူကိုတပ်ဖြတ်ပြီးအလောင်းဖြောက်ဖျက်ထားမှုနဲ့ပတ်သက်လို့တရားမဝင်မြန်မာနိုင်ငံသား၈ဦးကိုထိုင်းရဲတပ်ဖွဲ့ကစဖမ်းဆီးထားပြီးအခုအဲ့ဒီထဲက၃ဦးကိုတော့လူသက်မှုအလောင်းဖြောက်ဖျက်မှုနဲ့တရားစဆွဲဆိုလိုက်ပါပြီ။ဒီသတင်းကို VOA သတင်းတောက်မအေးမှပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံဆောင်ကလာပြည်နယ်ဟတ်ရိုင်မြို့နယ်ထဲမှာဇွန်လ၁ရက်နေ့ကထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဒီအမှုမှာပါဝင်ပတ်သက်နေသူတွေကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီထဲက၃ဦးကိုတော့လူသက်မှုနဲ့တရားစွဲဆိုခဲ့ကြောင်းထိုင်းဒုရဲချုပ်စုရချေဟတ်ဖန်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဒီနိုင်ငံတန်တာနဲ့ครับဒါที่จับมานะครับนะที่ก่อเหตุนะครับคนไทยนะครับนะฆ่าคนไทยในพื้นที่ของทุ่งหลวงนะครับนะซึ่ง
သူပြောသွားတဲ့အထဲမှာတော့တရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသား၃ဦးကိုထိုင်းနိုင်ငံသားကိုတပ်ဖြတ်အလောင်းဖြောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပြီးဖြစ်ကြောင်းပြောဆိုသွားတာပါမြန်မာနိုင်ငံသား၃ဦးကိုလူသတ်မှုနဲ့တရားစွဲဆိုခဲ့ပြီးတဲ့နောက်ထပ်၂ဦးကိုလည်းဖမ်းဝရမ်းထုတ်ထားတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါဗျာ
The leader ရဲ့ထိုင်းနိုင်ငံသားအမျိုးသားပေါ့နော်အဲတက်တဲ့ဒီစားနဲ့ပတ်သက်ပြီးအဲ့ဒါနဲ့ပတ်သက်ပြီးတော့၃ယောက်ကိုတဲ့ဒီမှာ၃ယောက်ကိုပေါ့နော်ဟိုလူတက်မှုနဲ့ပေါ့ဆရာဆွဲထားတာ။နောက်တစ်ခုကကျတော့သူတို့၂ယောက်ကိုတော့ဒီဟာဟိုကောဝရမ်းထုတ်ထားတယ်လို့ပြောတယ်။သူတို့ကဖမ်းတာအများကြီးဖမ်းတယ်ရာဖမ်းပြီးတော့သူတို့ကဘလို့ခေါ်မလဲဟိုအမှုစစ်ကနေပြီးစစ်ပြီးတော့ထုတ်လိုက်တာ။ထုတ်လိုက်တဲ့အခါကျမှဒီအခုဒီနေ့ပတင်းရဆိုလို့ရှိရင်အခုဒီ၃ယောက်ကိုပေါ့နော်အဲ့လူတက်မှုရဲ့အလောင်းပြတ်မှုရဲ့အဲ့အရာနဲ့သူတို့ဖမ်းလိုက်ပြီ
မြန်မာလူသမားတန်အရာရှိရုံးရဲ့ပြီးခဲ့တဲ့အပတ်တုန်းကသတင်းထုတ်ပြန်ချက်ထဲမှာတော့မလေးရှားနိုင်ငံကိုသွားမဲ့ရွှေပြောင်းလူသမား109ဦးဟာမေလ31ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ကိုရောက်ရှိလာခဲ့ကြောင်းညပိုင်းမှာတော့အမိမတိထိုင်းလူမျိုးတဦးကအဲ့ဒီထဲကအမျိုးသမီးတဦးကိုတနက်နေ့ချိန်ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲငွေတောင်းခံခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တယ်လို့ဆိုပါရတယ်။တောင်းခံတဲ့ငွေကိုပေးပြီးတာတောင်မှမြန်မာအမျိုးသမီးကိုပြန်လွှတ်ပေးတာမရှိတဲ့အတွက်အမျိုးသမီးနဲ့အတူပါလာတဲ့ခရီးသွားမြန်မာလူငယ်တွေကထိုင်းအမျိုးသားကိုကြောက်ခဲနဲ့ပြစ်ခတ်မှုတွေရှိခဲ့တယ်လို့လည်းဆိုပါရတယ်။တေဆုံးသူအပါအဝင်ထိုင်းနိုင်ငံသား2ဦးဟာအထောက်ထားမဲ့မြန်မာတွေပုံအောင်နေတဲ့နေရာကိုလာရောက်ပြီးဖုံးနေလူယူတာငွေညစ်တောင်းခံတာတွေရှိခဲ့တယ်ဆိုပြီးမြန်မာလူသမားတွေကပြောဆိုကြကြောင်းဦးမင်းဦးကလည်းအခုလိုပြောပြပါတယ်
။ဒီသဘာဝအမျိုးသားဥယျာဉ်မနာလောက်ထားတဲ့ဟာအဲ့ဒီနေရာမှာအဲ့ဒီရွှေပြောင်းတရားမဝင်ရွှေပြောင်းလူသမားတွေဟိုယာယီထားတဲ့စခန်းကြီးပေါ့ဗျာပွဲသားတွေအနေနဲ့ပေါ့လေ။ဆိုတော့အဲ့ဒီမှာအဲ့ဒီယာယီထားတာပြီးတော့မှတစင်းတစင်းကယ်လီလို့ပို့နေတယ်အဲ့လိုပို့နေတဲ့ဟာကိုအဲ့ဒီဒူနာဟိုသူရဲ့အဲ့သူတို့ညီကိုကအဲ့လူတွေနဲ့အဲ့နေရာတွေကိုသူတို့သိတယ်ဗျာနေရာတွေသိပြီးတော့အမှရှင်းရင်ဆောက်စားဟိုနင်းလောက်စားပေါ့ဗျာအဲ့လိုငွေတောင်းပါညာအဲ့လိုလုပ်နေကြဖုန်းတောင်းငွေတောင်းအဲ့လိုမျိုးလာပြီးတော့အနိုင်ကျင့်နေတာပေါ့လေဘာလို့ဆိုတရားမဝင်ဆိုတာသိရလေမြန်မာအများစုကပြောတာအဲ့လိုမျိုးပြောတာသူတို့ကလည်းဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ပတ်တန်းမှတ်ရတယ်ပေါ့လေလုပ်မထားတဲ့အခါကျတော့ကျွန်တော်တို့ကအတီးပြူပေါ်တော့ခက်တယ်
ဆုံးကလာပြည်နယ်ဟတ်ရိုင်မြို့နယ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်ပြီးအလုပ်လုပ်ဖို့အတွက်လူပွဲစားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေယာနဲ့ချီပြီးရှိနေတာပါသူတို့တွေကိုတောအုပ်တွေထဲမှာလူကုန်ကူးသူတွေကဖွဲ့ထားပြီးမလေးရှားနိုင်ငံဘက်ကိုပို့ပေးနေတာပါတချို့လည်းထိုင်းမလေးနယ်စပ်မှာပဲအဖမ်းခံရတာတွေရှိပြီးအခုလူတက်မှုဖြစ်ပြီးတဲ့နောက်မှာတော့ထိုင်းရနာပိုင်တွေကပိုက်ဆိုင်တိုက်လိုက်လံရှာဖွေတဲ့အတွက်အဲ့ဒီနယ်မြေထဲမှာပဲမြန်မာနိုင်ငံသား300ကျော်အဖမ်းဆီးခံခဲ့ရပါတယ်ရှင်